ရန်ကုန်မြို့မြို့တော်ခမရှိမှာဆန္ဒပြနေကြတဲ့ကြောင်သားတွေအကြမ်းဖက်ပြုခွဲခံရတာကိုအရင်ဆုံးပြောပြပါမယ်ရှင်။လက်ပတန်းမြို့မှာရှိနေတဲ့ပင်မကြောင်သားတပိတ်စစ်ကြောင်းကိုရန်ကုန်ရောက်တဲ့အထိငြိမ်းချမ်းစွာခြိတက်ခွင့်ပြုဖို့အကြမ်းဖက်ပြုခွဲတာမျိုးမလုပ်ဖို့ရန်ကုန်မှာဆန္ဒပြနေကြတဲ့ကြောင်သားတွေကိုအာဏာပိုင်တွေကရဲအင်အားအလုံးရင်တုံးပြီးတော့အကြမ်းဖက်ပြုခွဲရိုက်နှက်ဖမ်းဆီးခဲ့ပါတယ်။အဲဒီနောက်ကြောင်သား9ဦးထက်မနည်းကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လဗရန်မြို့မှာတားဆီးခံရတဲ့ကျောင်းသားတွေကိုအကြမ်းမဖက်ဖို့အတွက်ရန်ကုန်မန္တလေးနဲ့တခြားနယ်မြို့တွေမှာဆန္ဒပြပွဲတွေလုပ်ခဲ့ရမှာဒီကနေ့မှတော့3ရက်မြောက်ရှိပြီဖြစ်ပါတယ်။ ARD တပိတ်စစ်ကြောင်းကကျောင်းသားတွေအပါအဝင်ရန်ကုန်မြို့တော်ခမ်းမရှိမှာဆန္ဒပြနေတဲ့တက္ကသိုလ်အသီးသီးကကျောင်းသားတွေကိုအင်အားသုံးပြီးအာဏာပိုင်တွေကဖြိုခွဲခဲ့ကြအောင်မျက်မြင်ကြုံခဲ့ရသူပြည်သူတို့ကပြောပြပါဗျာ။ကျွန
်တော်တို့ဒီမှာ ARD စစ်ကြောင်းကကျောင်းသားတွေနဲ့ဒီလဗရန်မှာပြိမ့်မိနေတဲ့ကျောင်းသားတွေကိုငြင်းရတော့ရန်ကုန်လာခွင့်ပြုဖို့နဲ့အဲ့ဒါအကြမ်းမဖက်ဖို့ဆိုပြီးတော့ဒီမှာလမ်း15လက်လောက်နဲ့ပေါ့နော်အဲကျမတို့ဝဟန်ရဆိုတဲ့ပန်းိုင်းကြီးထောင်ပြီးတော့အဲ့ဒါဒီမှာကျင်းသားဆန္ဒထုတ်ဖို့ပဲလုပ်တာဟုတ်အဲကျမ်းဖွန့်နဲ့ရဲနဲ့ပေါ့ရဲရတော့ကျွန်တော်သင်တယ်ရဲအင်အား9လောက်ရှိပြီအဲအဲ့ဒါဈာတွေထဲမှာရောရှေ့မှာရောအသားရှင်ပေါ့နော်လက်ပတ်အမီတွေနဲ့သူအဲ့ဒါဈာနဲ့ရှိပြီးတော့ပေါ့နော်အဲ့ဒါတို့ရောက်လာပြီးတော့အဲ့ဒါကျောင်းသားတွေအတင်းဝင်ဆွဲအတင်းဝင်ရိုက်တာပဲဒီသုတ်တည်မှာပါရင်တော့ကျွန်တော်တို့ကဝင်သားတယ်ကားလို့မရဘူးအော်ဟုတ်ဆိုရင်မဏိလာသိန်းပါဝင်ကျောင်းသား9ယောက်လောက်အတင်းကားဖို့ဆွဲတင်သွားတယ်ပေါ့နော်သူကမဏိလာသိန်းကတော့ကလေးတွေကိုနာမဆိုးလို့သူကလက်ချင်းဆက်ပြီးတော့ကာကွယ်တာပေါ့နော်အဲ့ဒါတွေကအဲ့ဒါဆွဲတင်သွားတာ
ရဲရင်အားတွေနဲ့အတူလက်ပတ်ညီဝတ်ထားတဲ့အရက်ဝတ်တွေအများအပြားပါဝင်ပြီးရိုက်နှက်ခဲ့တာဖြစ်ကြောင်းကိုလည်းဆက်ပြောပြပါတယ်
ဟုတ်တယ်နဲ့ပြည်သက်တင်ပါလေဝလုံးတွေပါလေပါလာတယ်အခုနေနဲ့မညူတယ်သူတို့ကလကူကပြောတာကဟာလာဒီအဆင့်လေးစင်းနဲ့သူတို့ဒါရမ်းရဖားတွေနဲ့ပြောမယ်တန်ခါးတွေနဲ့ပြောမယ်အပြီးမှအဆင့်စင်းဒါဒီလိုပြောမယ်ဆိုပြီးတော့သူ့လောက်တာကတော့ဝုန်းနဲ့အဲ့ဒီကြံ့ငယ်ပုံရိုးကြီးဟိုနောက်ဒီသူတို့သွားရှင်ပေါ်ခေါ်လာတာပေါ့နော်ခေါ်လာတာသူအရက်နဲ့နေလက်ထွက်နေတယ်အဲ့လိုမျိုးပေါ့တချို့တိတဲ့လူတွေကအဲ့ဒီမြောက်ကလာတို့ကတော့ချင်းစီဘုံကနေပြီးတော့နေကင်းနေရလူစုထားတယ်လို့ပြောတယ်လေကျွန်တော်တို့ဒီသတင်းတွေရောက်တယ်။ပါရှင်တော့ရဲမှုတွေတော့ပြောတယ်ရဲမှုကိုကျွန်တော်ကိုယ်တိုင်ပြောတယ်ရဲမှုဒါမလို့ပါဘူးဒါဒီဥစ္စာကကျောင်းသားတွေလည်းဖြစ်တယ်။ဥပဒေမှာလည်းဆွေးနွေးနေတဲ့အချိန်မှာမလို့ပါဘူးကျွန်တော်တေချာပြောတယ်။မလို့ပါနဲ့လို့လည်းပြောတယ်ရဲမှု။အဲ့ဒါဟိုပါရှင်တွေကပြင်းဝင်လို့တာပေါ့နော်။အဲ့တချို့ရဲမှုတွေတော့ချကွာတယ်ချပြီးမှရှင်းမယ်တဲ့။အဲ့ဒါတွေလည်းကျွန်တော်မြင်နေရသူ။နောက်ပြီးတော့ဟိုလူငယ်တွေလည်းများတယ်တချို့ဆိုရှင်15မိနစ်အောက်တွေတွေ့ရတယ်။အဲ့လာရိုက်တဲ့လူတွေကအဲကျွန်တော်တို့ကပြောတာကကလေးရမင်းတို့ကဒါမလုပ်နဲ့မင်းတို့ကျောင်းသားအချင်းချင်းလည်းဖြစ်တယ်ပါညာဆိုဟုတ်ကဲ့ဆိုပြီးတော့တချို့ကတော့မရိုက်ဘူးတချို့တချို့ကမရိုက်ဘူးကျွန်တော်တို့တောင်းမှန်းနဲ့မလုပ်နဲ့ရဲမှုလည်းတောင်းမှန်းတယ်တချို့ကမရိုက်ဘူးဒီကချမ်းကတားဝင်ရိုက်သွားတယ
်အလားတူပဲလက်ဗရန်မြို့မှာကျောင်းသားတွေကိုကျဲတွေကတားဆီးထားမှုတွေနဲ့ပတ်သက်လို့ကန့်ကွက်ကြတဲ့ပြည်သူတချို့လည်းဖမ်းဆီးခံခဲ့ရပါတယ်ပြီးခဲ့တဲ့ရက်တွေကစလို့ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တွေမှာကျောင်းသားတပိတ်ကိုထောက်ခံပြီးအစိုးရအနေနဲ့အကြမ်းဖက်မှုတွေမလုပ်ဖို့အတွက်ဆန္ဒပြပွဲတွေလှုပ်လာကြပါတယ်။ဒီကနေ့မှာတော့ကလေးတက္ကသိုလ်ကကျောင်းသားတွေလည်းဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာတော့ဒဂုံတက္ကသိုလ်၊ရန်ကုန်အရှေ့ပိုင်းတက္ကသိုလ်၊အနောက်ပိုင်းတက္ကသိုလ်စတဲ့တက္ကသိုလ်အသီးသီးကကျောင်းသားတွေဆန္ဒပြနေကြသလို၃ရက်ဆက်တိုက်ဆန္ဒပြမှုတွေလည်းဖြစ်ခဲ့ပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့တော်ခမ်းမရှိကဆန္ဒပြပွဲကိုအာဏာပိုင်တွေကရဲရင်အားနဲ့လူရင်အားတွေကိုတုံးပြီးရိုက်နှက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။